မြန်မာနိုင်ငံမှာဖေဖော်ဝါရီလရဲ့စစ်တပ်အာဏာသိမ်းခဲ့တဲ့နောက်ကျုံးလာရတဲ့လူသားချင်းစာနာမှုပြဿနာဖြေရှင်းနိုင်ရေးအတွက်ဂျပန်အစိုးရက WFP ကုလသမဂ္ဂစာနာရိတ်ခါအစီအစဉ်ကနေတဆင့်အရေးပေါ်စာနာရိတ်ခါအကူအညီနောက်ထပ်အမေရိကန်ဒေါ်လာ၄သန်းပေးရခဲ့ပါတယ်။စာနာရိတ်ခါအခက်ခဲကျုံးလာတဲ့ရန်ကုန်တိုင်းတွင်းကမြို့နယ်တွေမှာနေထိုင်နေသူ6သိန်းလောက်ကိုထောက်ပံ့ပေးဖို့ရည်ရွယ်ပြီးအခုလိုလှူဒါန်းတာကိုကြိုးဆိုကြောင်း WFP ကတောက်ချနေမှာပြောပါတယ်။မြို့ပေါ်ဆင်းရဲသားရက်ွက်တွေမှာနေထိုင်သူ2သန်းလောက်အတွက်စာနာရိတ်ခါအကူအညီပေးဖို့ WFP ကအစီအစဉ်အသစ်ရေးဆွဲခဲ့ပြီးဒီအစီအစဉ်ကိုချက်တပရင်းနေမှာလိုင်တာယာမြို့နယ်ကနေစတင်ခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံတွင်ငတ်မှုမှုမရှိအောင်ဖြေရှင်းဖို့အတွက်စူးစမ်းတာကိုဂျပန်အစိုးရကပံ့ပိုးပေးမှာဖြစ်ပြီးဂျပန်အစိုးရနဲ့ပြည်သူတွေကမြန်မာလူထုနဲ့အတူရပ်တည်နေပါတယ်လို့မြန်မာနိုင်ငံဆိုင်ရာဂျပန်တမတ်ကြီးမာရူယာမအီချီရိုကပြောပါတယ်။ဂျပန်နိုင်ငံခြားရေးဝန်ကြီးတိုရှီမစ်ဆုမိုတဲကြီးကလည်းအခုဂျပန်ရဲ့အကူအညီဟာမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်အရေးတကြီးလိုအပ်လာတဲ့လူသားချင်းစာနာမှုပြဿနာအတွက်ပေးအပ်တာဖြစ်ကြောင်းပြောပါတယ်။ COVID-19 ကာယောဂါဒဏ်ခံနေရတဲ့မြန်မာနိုင်ငံမှာလက်ရှိနိုင်ငံရေးပြဿနာကကြီးမားနေဆဲဖြစ်တဲ့အတွက်အထူးသဖြင့်မြို့ပြဆင်ခြေဖုံးဒေသနဲ့ပြည်သူတွေအပါအဝင်လူပေါင်း 3.4 သန်းလောက်ဟာလာမယ့်6လလောက်အတွင်းအငတ်ဘေးနဲ့ကြုံလာရနိုင်တယ်လို့ WFP ကခန့်မှန်းထားတာဖြစ်ပါတယ်။မြန်မာနိုင်ငံအတွက်ဂျပန်အစိုးရကဒီနှစ်ဆန်း January လမှာဒေါ်လာ 4.8 သန်း March လထဲမှာ3သန်းနဲ့စုစုပေါင်းဒေါ်လာ 9.8 သန်းကိုချင်းကချင်းရှမ်းနဲ့ရခိုင်ပါဝင်တိုက်ပွဲတွေဖြစ်ပွားနေတဲ့ဒေသတွေကဒေသခံတွေအတွက်စားနပ်ရိက္ခာဖြန့်ဖြူးပေးနေတဲ့ WFP ကနေတဆင့်ပေးရလှူဒါန်းခဲ့တာဖြစ်ပါတယ်။